ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံကလာမယ့်ရွေးကောက်ပွဲတွေကိုလက်နက်ကိုင်ပဋိပက္ခတွေပိုပိုပြင်းထန်လာနေတဲ့ရခိုင်ပြည်နယ်အတော်များများမှာကျင်းပနိုင်ပါမလားလို့စိုးရိမ်မှုတွေအစောကြီးတည်းကရှိလာခဲ့တာပါအခုတော့ရွေးကောက်ပွဲကော်မရှင်ကဖက်မတော်ဘောမူတည်တယ်လို့ပြောလိုက်တဲ့ပေါ်ရခိုင်နိုင်ငံရေးကိုစစ်ရေးနိုင်ငံရေးဘယ်နည်းနဲ့ဖြေရှင်းမလဲမေးခွန်းတွေထွက်လာနေပါတယ်ဒီကြောင်းရခိုင်ပြည်နယ်လွှတ်တော်ကထနယ်ရခိုင်မှာအရင်မဲအများဆုံးရခဲ့တဲ့ရခိုင်မျိုးသားပါတီကဥဆန်ကျော်လာကိုမေးမြန်းထားပါတယ်
။ဟုတ်ကဲ့ဥကဥဆန်ကျော်လာခင်ဗျာကျွန်တော်တို့အခုဒီလာမယ့်ရွေးကောက်ပွဲအတွက်ပေါ့နော်ရခိုင်ပြည်နယ်မှာဒုံကျုံရေးရပြီးရွေးကောက်ပွဲမလုပ်နိုင်တဲ့ရွှေဆိုင်းရနိုင်တဲ့ဒေသတွေကိုတပ်မတော်ဘက်ကဆုံးဖြတ်ပေးမဲ့သဘောမျိုးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောခဲ့ပါတယ်။အဲ့ဒီပုံမှာဥက္ကဋ္ဌအနေနဲ့ဘယ်လိုမျိုးတုံ့ပြန်ချက်လဲ
။သူတို့လုံးလုံးရတယ်သူတို့မလုပ်ဘူးဆိုရင်လည်းဒါသူတို့သဘောပါပဲ။တော်တော်ရွေးကောက်ပွဲတော့လုပ်ဖြစ်နေလို့ပဲကျွန်တော်မြင်တယ်။ရခိုင်ပြည်နယ်ရဲ့မြို့နယ်တိုင်းမှာရွေးကောက်ပွဲဖြစ်စေရှိပါတယ်။ဒီကအတွက်ရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံအတွက်ဒီရွေးကောက်ပွဲဟာလိုကိုလိုအပ်ပါတယ်။ခုကပဋိပက္ခဖြစ်နေကြတယ်ဆိုတာမြို့နယ်တစ်ခုဆိုရင်လည်းတမြို့နယ်လုံးအဲ့လိုမှမဟုတ်တာ။လူလူရတဲ့မိစ္ဆန်သားတွေရှိတယ်၊တိုက်ပွဲဖြစ်နေတဲ့မိစ္ဆန်သားတွေရှိတယ်။အဲ့ဒီမိစ္ဆန်သားနေမှာကိုကနေရာတိုင်းမှာဖြစ်တာမဟုတ်ဘူး။သူတို့နဲ့ဆိုင်ပါတယ်။လုံမဲ့ဆိုရင်လုံးလို့ဖြစ်ပါတယ်။အဲ့ဒီတော့ affect မရှိပါဘူး။တော်တော်တစ်ခုတော့ရှိသေးတယ်။ဒီဥပဒေစိုးမိုးမှုကတော့တော်တော်ကလေးကိုနေပါတော့တယ
်။ဟုတ်ကဲ့အဲ့ဘယ်နှမျိုးတွေလောက်မှာတက်မတော်အနေနဲ့ပေါ့နော်ဒီလုံချုံရေးရမကောင်းတဲ့အတွက်အခုလိုမျိုးရွှေဆိုင်လို့အလားလာများနေတယ
်အပြင်ကကြားနေရတဲ့အပြင်ရဆိုတော့အနည်းဆုံး၅မျိုးနေလောက်ကတော့ရွေးကောက်ပွဲလုံးဝရှင်းနိုင်စရာမရှိဘူးဆိုပြီးတော့အဲ့လိုသတင်းထွက်နေတယ်ဟုတ်ပါဘယ်မျိုးနဲ့ဘယ်မျိုးနဲ့တော့အတိအကျမသိဘူး
ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲတွေဖြစ်ဖို့အတွက်ဘယ်လိုအနေအထားမျိုးရှိဖို့လုပ်လဲ
ရွေးကောက်ပွဲဖြစ်ဖို့အတွက်ကဒီနှစ်ဖက်လုံးကတိုက်ပွဲတွေကိုရပ်ထားဖို့လိုအပ်ပါတယ်။တိုက်ပွဲတွေကဟိုမျိုးနဲ့မှဖြစ်လိုက်ဒီမျိုးနဲ့မှဖြစ်လိုက်စေရင်ဒါရွေးကောက်ပွဲတွေအလားလာသိမကောင်းဘူး။အဲ့တော့ကျွန်တော်ပြောလိုတာကရွေးကောက်ပွဲကိုတကယ်တမ်းကျင်းပလို့တယ်ဆိုရင်အခုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုဒီကာလတွေမှာရပ်ထားဖို့လိုအပ်ပါတယ
်။ဟုတ်ကဲ့။အခုလက်ရှိသွေးရအနေနဲ့ဒီတက်မတော်ကနေရုံကြုံရလို့ပြောလာတဲ့အခါမှာဘယ်လိုမျိုးဒီကိစ္စကိုကြော်လွားတ
ယ်လဲ။လက်ရှိအစိုးရအနေနဲ့တက်မတော်ရဲ့ဆန္ဒကိုသူတို့ကကြော်လောက်လို့မှမရတာ။အဲ့တော့ရွေးကောက်ပွဲလုံးမလို့ဆိုတာအမှန်ကဘုံသိက္ခာရအစိုးရနဲ့ဆိုင်တယ်။ရွေးကောက်ပွဲမလုပ်နိုင်ဘူးဆိုရင်အစိုးရရဲ့ဘုံသိက္ခာကြားတယ်။သို့တော်လည်းတက်မတော်ကရွေးကောက်ပွဲလုပ်လို့ဒီနေရာတွင်မရနိုင်ဘူးလို့ကြော်လာခဲ့ရင်အစိုးရအနေနဲ့ကြော်လောနိုင်စရာအကြောင်းမရှိပါဘူ
း။ဟုတ်ကဲ့အဲ့ဒီတော့ဒီရွေးကောက်ပွဲကိုလုပ်သင့်တယ်ဆိုတာကိုဒီတက်မတော်ကိုအဓိကပါတော့အစိုးရကဘယ်လိုမျိုးရှင်းကြလဲ
။ရွေးကောက်ပွဲရှိပြီးမှဒီလှော့တော်ထဲမှာပြောနိုင်ဆိုနိုင်လှော့တော်ကိုယ်စီတွေပါလာမယ်။သူတို့ပါလာတဲ့အတွက်အခုဖြစ်နေတဲ့စီရဲ့ပြဿနာတွေကိုတော်တော်ထဲမှာပြောလို့ဆိုလို့ဆွေးနွေးလို့ရတယ်ဒီကောက်ပွဲလုပ်ပြီးမှဒီမိုကရေစီပေါင်းချေလာမယ်အဲ့လိုချေလာပြီးမှဒီစီရပဋိပက္ခတို့ဆိုတာအငြင်းစရာအကြောင်းရှိပါတယ်အဲ
့တော့နောက်တစ်ခုကဥက္ကဋ္ဌကြီးကိုယ်တိုင်ကဒီနေ့ရွေးကောက်ပွဲပြန်ဖို့အနေထားရှိလား
ကျွန်တော်မဝင်ပါဘူးခင်ဗျကျွန်တော်အေးအေးဆေးဆေးပဲကျွန်တော်အမှားကြည့်တော့မယ
်ဘာဖြစ်လို့လဲ
အဆက်ကလေးကြည်လာကြည့်လေပြီးတော့ကိုနောက်မှရှိတဲ့လူငယ်လေးတွေကိုလည်းကျွန်တော်တို့ကဖွင့်ပေးဖို့လိုပါတယ
်ဟုတ်ကဲ့ဘလို့ခရီးကဏ္ဍမျိုးနဲ့ရှေ့မှာဆက်ပြီးလက်ဆောင်သွားဖို
့အခုလက်ရှိကျွန်တော်ပါဝင်ဆောင်ရွက်နေတဲ့ခိုင်မျိုးသားပါတီ ANP မှာပဲကျွန်တော်ဆက်ပြီးတော့ရှိနေမှာပါဟု
တ်ကဲ့အဲ့တော့တကယ်လို့ရေကောက်ပွဲတွေဒါကျင်းပနိုင်မယ်ဆိုရင်အဓိကနော်ပြန်ရမယ့်ပါတီကြီးဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခိုင်ပါတီနဲ့ပေါ့နော်ဒီမဲရနိုင်မှုအနေထားဘလို့ရှိတယ
် NLD ကတော့ကျွန်တော်တို့ခိုင်ပြည်နယ်ရဲ့တောင်ပိုင်းမျိုးနယ်တချို့မှာတော့အတော်အသင့်သူတို့အဆင်ပြေနိုင်ပါတယ်သို့တော့မြောက်ပိုင်းမျိုးနယ်မှာသူတို့နိုင်ရှင်လုံးဝမရှိပါဘူး။ဒီမြောက်ပိုင်းမျိုးနွေတွေမှာဆိုရင်ဒီရခိုင်ပါတီတွေကပဲအကုန်လုံးနိုင်သွားလိမ့်မယ်။အနာဒီကတော့တောင်ပိုင်းမျိုးနွေတွေဖြစ်တဲ့ဂွားတို့တောင်ကုန်းတန်တွေတို့အဲ့ဒီဖက်တွေမှာအတော်အသင့်သူတို့ကနိုင်နိုင်ပါတယ်။ဒါပေမဲ့သူတို့ကနေရာအလုံးကိုနိုင်နိုင်တာမျိုးမဟုတ်ပါဘူး။အစိုက်ပိုင်းတစ်ခုနဲ့သူတို့နိုင်နိုင်ပါတယ်။သို့တော့မြောက်ပိုင်းမှာဖြစ်တဲ့ဘူတီတောင်မောင်တော်ရသေးတောင်စစ်တွေပုံနှုံး၆တော်မြောက်ဦးမင်းပြားမြေဘုံကျောက်ဖြူအဲ့လိုမျိုးနေပြီမှာ NLD ကတန်စီအကြောင်းမရှိပါဘူ
းဟုတ်ကဲ့အဲရခိုင်ပါတီတွေကဒီတစ်ခေါက်မှာအရင်လိုတပါတီတည်းမဟုတ်ပဲလေပေါ့နော်ပြိုင်မဲ့အနေထားမှာရောမဲကွဲပြီးတော့တွင်ရတဲ့အနေထားရှိလား
အခုဝင်ပြိုင်မဲ့ရခိုင်ပါတီ၃ခုလောက်ရှိနိုင်တယ်ကျွန်တော်တို့ရခိုင်ပါတီတွေကညီနိုင်တဲ့နေရာမှာမညီနိုင်နိုင်ခဲ့ကြဘူးအဲ့ဒါကြောင့်ကိုယ့်ဟာကိုယ်တိချဝင်ကြပါလိမ့်မယ်အဲ့ဒီရခိုင်ပါတီတွေကမဲကွဲရှင်ကွဲသွားလိမ့်မယ်သို့တော့ NLD ကတော့ဒီမြောက်ပိုင်းမှာမနိုင်နိုင်ဘူးဒီဖုန်းပါတီတွေကပါတီတစ်ခုခုနိုင်မှာပဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးဆိုင်ခင်ဗျာ
ကျွန်တော်ဝင်းမင်ပါ